မြန်မာနိုင်ငံကိုရှင်းဖို့ကချင်တွေကဘယ်လိုမြင်ကြသလဲဘယ်လောက်တန်ရုံစဉ်ရှိကြသလဲဆိုတာကိုသိရအောင်ရှင်းဖို့ကချင်အမျိုးသမီးဂျန်ဂိုင်ရက်ကကွန်ရှင်သူတေသနာလုပ်ပြီးရေးသားထားတဲ့စာရန်ကိုအော့ဖ်ရိုဒ်ဒီဆာကအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လ၂ရက်နေ့ကထုတ်ဝေလိုက်ပါတယ်အမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာPhD ဒေါက်တာဘွဲ့ရဖို့ဂျန်ဂိုင်ဂျပ်ကကြိုးပမ်းနေပါတယ်2018နဲ့2019အကြာကချင်းပြည်နယ်မှာကွင်းစင်းသုတေသနလုပ်ထားတဲ့အချက်အလက်တွေပေါ်မှာအခြေခံပြီးရေးသားထားတဲ့သုတေသနစာရန်ဖြစ်ပါတယ်တူချင်းတွဲဆောင်ဆွေးနွေးလို့သိရတဲ့သဘောထားနဲ့စစ်တမ်းကောက်လို့သိရတဲ့သဘောထားကွာခြားနေတာကိုတွေ့ရတယ်လို့ဆိုပါတယ်ဘာသာရေးခေါင်းဆောင်ခရီးရလူငယ်ကချင်းရဲ့လှုပ်ရှားသူတွေကိုတူချင်းတွဲဆုံမေးမြန်းတဲ့အခါမှာမြန်မာနိုင်ငံအပေါ်တာဝန်ဆိုင်သိမရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ကဲအေးကချင်းတပ်နဲ့တပ်မတော်တိုက်ပွဲဖြစ်နေခြင်းမူကချင်းအမျိုးသားစိတ်ဓာတ်ပြင်းထန်နေတာကိုပြတ်တာတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စစ်တမ်းစာပေကောက်ယူကြည့်တဲ့အချက်လက်တွေမှာတော့မြန်မာနိုင်ငံအပေါ်မှာတာဝန်ဆိုင်ပိုပြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ်။
စစ်တမ်းကောက်ယူတဲ့နီးပေါ်မှာလိုက်ပြီးသဘောထားပြောင်းလဲသွားတာလည်းဖြစ်နိုင်ပါတယ်။ကချင်လူဦးရေထူထပ်တဲ့မြို့နယ်19မြို့နယ်ကိုစစ်တမ်းကောက်ယူသူ300နီးပါးဆေလွတ်ပြီးဒေသခံတွေကိုမျက်နှာချင်းဆိုင်တွေ့ဆုံတဲ့နီးဖြစ်ပါတယ်။ဂျင်းဘော်စကားတက်သူတွေကိုဂျင်းဘော်စကားနဲ့မေးမြန်းပြီးမတက်သူတွေကိုတော့မြန်မာလိုစီစစ်မေးမြန်းပါတယ်။မြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလား၊မှန်တို့နိုင်ငံလို့ယုံကြည်သလားစားတဲ့မိကုန်းတွေကိုမေးပါတယ်။တိုင်းပြည်ပေါ်တန်ရောစဉ်အရှိဆုံးအဆင့်ကိုသုံးမှတ်ပေးထားပါတယ်။ဖြေဆိုသူကချင်အားလုံးဟာပြင်းမြနှစ်မှတ်သို့မဟုတ်နှစ်မှတ်နီးပါးရကြတာမို့မြန်မာနိုင်ငံကိုတန်ရောစဉ်အတော်လေးကြီးမားသလိုဖြစ်နေပါတယ်။အာဏာရှင်အုပ်ချုပ်မှုအစဉ်လာကြီးမားပြီးဒီမိုကရေစီအသွင်ကူးပြောင်းမှုမပြည်ပြင်းသေးလို့အရေးယူခံရမှာဆိုရင်ပြီးစန့်ကျင်ဘက်သဘောထားကိုမထုတ်ဖော်တာလည်းဖြစ်နိုင်ပါတယ်။
မေကုန်းကိုစန့်ကျင်ပြီးမဖြေတဲ့အခြားအကြောင်းရင်းကအာဏာရှင်အုပ်ချုပ်တဲ့ဓလေ့မဟုတ်ပဲအာဏာဓာတ်တဲ့ဓလေ့ကြောင့်လည်းဖြစ်နိုင်ပါတယ်တဲ့မေကုန်းနဲ့စန့်ကျင်ပဲသဘောထားကိုပြောရမှာအာဏာလိုအလိုက်အတိုက်ပြောတာလည်းဖြစ်နိုင်ပါတယ်ဥပမာမြန်မာနိုင်ငံသားဖြစ်ရတာဂုဏ်ယူပါသလားဆိုတဲ့မေကုန်းကိုဖြေဆိုရမှာစိတ်မပါပေနဲ့အာဏာပြီးဂုဏ်ယူပါတယ်လို့ဖြေချတာမျိုးတွေရှိပါတယ်ဒါကြောင့်မို့မြန်မာနိုင်ငံကိုတောင်းဆိုရှိပြီးမြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူတဲ့နေရာမှာကချင်သဘောထားဟာတင်လာတဲ့ပူပြီးအားကောင်းနေတာဖြစ်နေတယ်လို့ဆိုပါတယ်
။ဒါပေမဲ့ကချင်တွေရဲ့ရေဘူးရသဘောထားမှာတော့မြန်မာနိုင်ငံတော်ကိုတန်ရောစဉ်ရှိကြောင်းမပြတာကြတာများပါတယ်။လူမှုကွန်ရက်တွေမှာလည်းမကျေနပ်ချက်တွေကိုဖော်ပြကြပါတယ်။တချို့ဆိုရင်သူတို့အချင်းချင်းမျက်မှောက်ရေးရာဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့မြန်မာအစိုးရကိုဝေဖန်ကြပါတယ်တူဦးဝေဖန်တာကိုတူဦးကထောက်ခံတာမျိုးလည်းရှိပါတယ်ဒါပေမဲ့အုပ်စုနဲ့မဟုတ်ပဲတူဦးချင်းကိုတွေ့ဆုံမေးမြန်းရင်တော့အဲ့ဒီလောက်ထိပြင်းထန်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါကြောင့်မို့တိုင်းပြည်ပေါ်မှာရှိတဲ့ကချင်တွေရဲ့တန်ရောစဉ်ဟာထင်တာထက်ပိုပြီးမြင်မာနိုင်တယ်လို့ဆိုပါတယ်နောက်ပြီးတော့ကချင်ပြည်နယ်မှာဂျင်းဖော်လာချစ်မရူလီစုရဝမ်အစီစားတဲ့မျိုးနွယ်စု6စုရှိတာကိုလည်းထဲ့တွက်ဖို့လိုတယ်လို့ဆိုပါတယ်။ဂျင်းဖော့ကအများစုဖြစ်ပေမဲ့အခြားလူမျိုးစုတွေကလည်းနိုင်ငံရေးတက်ကြွတာမို့တီးခြားသဘောထားကိုထုတ်ဖော်ကြပါတယ
်။ဒါကြောင့်မို့ကချင်မျိုးနွယ်စု6စုမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားအမျိုးမျိုးရှိနိုင်ပါတယ်။စစ်တမ်းကောက်ယူဖို့မေးမြန်းခံရသူတွေမှာမြန်မာနိုင်ငံကိုတောင်းဆိုကြည့်တဲ့ကချင်မျိုးနွယ်စုကရနေတာလည်းဖြစ်နိုင်ပါတယ်။သဘောထားကိုလဲတော်ကိုသိမြင်နိုင်အောင်မေးမြန်းခံရသူ300ကိုခြင်းပေါ်ပါတာစကားပြောသူနဲ့မပြောသူဆိုပြီးအုပ်စုနှစ်စုခွဲလိုက်ပါတယ်အဲ့ဒီအခါမှာမြန်မာနိုင်ငံသားဖြစ်ရတာကိုခြင်းပေါ်စကားမတတ်တဲ့ကချင်တွေကခြင်းပေါ်စကားပြောတဲ့ကချင်နဲ့ပုံပြီးဂုဏ်ယူတာကိုတွေ့ရပါတယ်လာချစ်လာဘိုလီစုရဝမ်မျိုးနွယ်များတဲ့ပူတာအိုချီဝေနဲ့ဘုဂုတ်ဒေတာကကချင်မျိုးနွယ်စုတွေဟာမြမပြည်သားဖြစ်ရတာကိုဂျင်းဖော့ကချင်နဲ့ပိုးပြီးဂုဏ်ယူကြပါတယ်မြမပြည်သားဖြစ်ရတာကိုဂုဏ်ယူတဲ့ဒေတာကလူမျိုးစုတွေဟာ ေအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းပုံများတာတွေ့ရပါတယ်။ KAI နဲ့ဆက်ဆံရေးအစီအမပြေတဲ့မျိုးနွယ်စုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းရတာပိုးပြီးလွယ်ကူပုံရပါတယ်။ဥပမာခေါင်းလန်းဖူးကရဝမ်ပြည်သူစစ်ဟာ2017မှာအပြစ်ရအဆုံးတက်တဲ့အခါတမတော်နဲ့လက်တွဲပြီး KAI ကိုတိုက်ခိုက်လာပါတယ်။ဒါပေမဲ့စစ်ကောင်စီကမှKAI ကိုထက်ခွန်သူများလာတဲ့အတွေ့ကချင်မျိုးနွယ်စုတွေမှာလဲသဘောထားပြောင်းလဲလာနိုင်ကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ